တန်ကိုရီးယားနိုင်ငံမှာဆေးအုပ်ချုပ်ရေးထုတ်ပြန်ခဲ့တဲ့ဒီတံပရာရွန်ဆုတ်ကျိုးကိုလွှတ်တော်ရဲမှဒီအကျုံတရားစွဲတဲ့မတဲ့အဆိုတင်သွင်းတဲ့အခါမှာဒီထောက်ခံမှာမဟုတ်ဘူးဆိုပြီးတော့တမရရဲ့အာဏာရပါတီကပြောကြားလိုက်ပါတယ်။တမရယွန်းရဲ့လုံရအပေါ်သူအံ့ဩတုန်လှုပ်ခဲ့ရကြောင်းနဲ့တမရကိုပါတီကနေနှုတ်ထွက်ဖို့သူပြောခဲ့တယ်လို့အာဏာရ People Party ခေါင်းဆောင်ဟန်ဒေါင်ဟျွန်းကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်။ဒါပေမဲ့အတိုက်ခံ Democratic Party ဘက်ကတင်သွင်းတဲ့ဒီတမရကိုတရားစွဲရေးဆုံးဖြတ်ချက်မူကြမ်းကိုတော့ PPP Party ဝင်လွှတ်တော်အမတ်108ယောက်လုံးကထောက်ခံမဲ့ထဲမှာမဟုတ်ဘူးလို့ပါတီခေါင်းဆောင်ဟန်ဒေါင်ဟျွန်းရောလွှတ်တော်တွင်ပါတီခေါင်းဆောင်ချုံကျုံဟျွန်းကပါပြောကြားပါတယ်။တမရပေါ်တရားစွဲတဲ့မတဲ့အဆိုပြုချက်ကိုစနေနေ့မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။လွှတ်တော်အမတ်နေရာ300ရှိတဲ့တောင်ကိုရီးယားလွှတ်တော်မှာအတိုက်ခံဒီမိုကရက်တစ်ပါတီကလူများစုဖြစ်ပြီးတော့အဆိုပြုချက်အတည်ပြုနိုင်ဖို့အတွက်ကအာဏာရ PPP ပါတီကထောက်ခံမဲ့အနေငယ်သာလိုအပ်ပါတယ်။တချိန်တည်းမှာပဲတမရရွန်ဆိုဂျိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးတဲ့နောက်လွှတ်တော်ကိုတပ်တွေဆင်လွှတ်ဖို့အရင်ကာကွယ်ရေးဝင်ကြီးကင်မြုံဟျွန်းကအမိန့်ပေးခဲ့တယ်လို့ကာကွယ်ရေးဒုဝင်ကြီးကင်ဆောင်ဟိုးကဒီကနေ့လွှတ်တော်ကြားနာပွဲမှာပြောပါတယ်စစ်အုပ်ချုပ်ရေးဥဆောင်အကောင့်ထဲဖော်ရမယ့်တမမှုကြီးအဖြစ်တမရရွန်တာဝန်ပေးခဲ့တဲ့ကြီးတဲ့ဦးစည်းချုပ်ဘိုးချုပ်ကြီးပါကန်စုကလည်းလွှတ်တော်ကိုတက်တွေဆေလွှတ်တာသူမသိဘူးလို့လွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားပါတယ်။ကာကွယ်ရေးဝင်ကြီးကင်မြုံညွန့်ကတော့မနစ်ပုတ်ထူးနေတဲ့ကယာရုကနေနှုတ်ထွက်သွားပါတယ်။ကာကွယ်ရေးဝင်ကြီးတဲ့အဖြစ်ဗိုလ်ချုပ်ကြီးချွိုင်ပြောင်ဟျွတ်ကိုခန့်အပ်တယ်လို့သမရယုံကဒီကနေ့ထုတ်ပြန်ပါတယ်ရှင်။